2020 ဇန်နဝါရီလ4ရက်နေ့ဟာမြန်မာနိုင်ငံလွတ်လပ်ရေးရခဲ့တဲ့62နှစ်တာကာလရောက်ရှိတဲ့နေ့ရက်ဖြစ်ပါတယ်62နှစ်မြောက်လွတ်လပ်ရေးချိန်ခါသမယဟာရွှေရတုငွေရတုဗရမရတုစင်ရတုစတဲ့ကာလတွေလိုရောက်ရှိတာမဟုတ်ပေမဲ့လို့တိုင်းပြည်အတွက်လွတ်လပ်ရေးရခဲ့တဲ့အချိန်ခါကာလဟာမင်္ဂလာရှိတဲ့အချိန်ခါကာလဖြစ်ပါတယ်62နှစ်မြောက်လွတ်လပ်ရေးအချိန်ခါသမယမှာလွတ်လပ်ရေးတိုက်ပွဲမှာကိုယ်တိုင်ပါဝင်ခဲ့သူတွေမျိုးချစ်ခေါင်းဆောင်ကြီးတွေဟာအခုခါမှာအများစုကတက်ရှိထင်ရှားမရှိကြတော့ပါဘူးတက်ရှိထင်ရှားကြံခဲ့တဲ့သူတွေဟာလည်းကျမ်းမာရေးအရာစကားပြောဆိုဖို့အခက်အခဲရှိတဲ့အခြေအနေရောက်ရှိနေပြီဖြစ်ပါတယ်ဒါပေမဲ့62နှစ်မြောက်လွတ်လပ်ရေးနေ့အခါသမယမှာလွတ်လပ်ရေးကြိုးပမ်းခဲ့သူမျိုးချစ်ပုဂ္ဂိုလ်ကြီးတွေရဲ့တိုင်းပြည်ပေါ်မှာထားတဲ့သဘောထားသူတို့ပြန်မှတ်ရမိတာတွေနဲ့သူတို့ရဲ့စိတ်ခံစားချက်သူတို့ဖြစ်လို့တဲ့ဆန္ဒတွေနဲ့ပတ်သက်ပြီးတော့ RFA ကဆက်သွယ်မေးမြန်းကြည့်ခဲ့ပါတယ်ပထမဆုံးဘဝရဲ့နိုင်ငံရေးသမားကြီးတူဖြစ်တဲ့သခင်ချန်ထွန်းကိုဆက်သွယ်မေးမြန်းကြည့်ပါတယ်ဘဝသခင်ချန်ထွန်းကလွတ်လပ်ရေးရပြီးကာစနိုင်ငံတကာကြားမှာရှိတဲ့မြန်မာနိုင်ငံရဲ့အဆင့်တန်းနဲ့လွတ်လပ်ရေးရပြီးကာစတိုင်းပြည်အခြေအနေကိုနှိုင်းယှဉ်ပြီးတော့အခုလိုပြောပြပါတယ
်ဒီလွတ်လပ်ရေးရတဲ့အချိန်ခါတုန်းက1948ခုနှစ်ပေါ့လေဇန်နဝါရီ4ရက်နေ့မှာဆိုရင်အဲ့ဒီသမ္မတအိမ်တော်မှာပေါ့လေသမ္မတကြီးကဆွတ်ဆွေပိုက်တော့ပေါ့လေဟုတ်လားအဲ့တော့အဲ့ဒီမှာအကုံလုံးဝင်းကျုပ်ဦးနုတို့ရောဘက်ကအတိုက်ခံကတခင်တန်းထွန်းတို့ရောအကုံစုစုဝေဝေနဲ့ညစာလွတ်လပ်ရေးညစာစပေါ်ကြီးလုပ်ပြီးတော့ဒီရင်ဒီရင်ရင်နိနိကကြခုံရတဲ့ထီအောင်ဖြစ်လာတယ်အဲ့ဒီလိုအမနာမကိုကြက်တည်ရှိတဲ့အခမ်းအနားကြီးဖြစ်သွားခဲ့တယ်တို့တော့လေဇန်နဝါရီ10ရက်နေ့ကျတော့ကယ်ကတ္တမှာကျင်းပတဲ့အရှိတောင်အာရှကွန်မြူနတီပါတီများရဲ့ဟာလာညီလာခံမှာရုရှားဆိုဗီယက်ယူနီယံကသူကအဲဒီလွတ်လပ်ရေးနဲ့ပတ်သက်ပြီးတစ်စစ်သူကသရံတစ်ခုတင်တယ်အဲ့ဒီသရံမှာကလွတ်လပ်ရေးဆိုတာတိုက်ယူမှလွတ်လပ်ရေးအစ်စ်မတိုက်ဖိနဲ့စီးစက်တာကလွတ်လပ်ရေးအစ်စ်မဟုတ်ဘူးဆိုပြီးလွတ်လိုက်တော့ဗမာပြည်ကောင်မျိုးအဲ့ဒါကိုဂိုရှယ်ကယူလာတယ်ကယ်ကတာကနေဗမာပြည်ပြန်လာတော့တခင်တန်းတို့လည်းရုရှားကပြည်ညာချက်ကိုပဲလက်ခံပြီးတော့နောက်ဆုံးတော့ခုကိုကျူးကြတော့မတ်လ29ရက်နေ့ကျတော့တော့ခုတာပေါ့လေဒီကလည်းသူတို့တော့ခုမပြီးတော့လိုက်ဖမ်းနေမိလိုက်ဘူးလေအဲ့ဒီကနေပြီးတော့ဗမာပြည်မှာပြည်တွင်းစစ်ကြီးဖြစ်ပြီးတော့တွားရတယ်နော်ဒါပေမဲ့ပြည်တွင်းစစ်ဖြစ်ပြီးမဲ့ဒီချိန်ဝါဒီကဒီတော်တော်ကညံ့ညက်ဆက်ဆက်ဒေကြကြေကြပြစီကြဖြစ်ပြီးမဲ့အဲ့ဒီချိန်တုန်းကဖက်ဆက်ပလအစိုးရကဒီမိုကရေစီအစိုးရရုပ်ပေါ်နဲ့တက်တဲ့အစိုးရဖြစ်တဲ့အခါကျတော့ကဘာကလေးလေးစားစားနဲ့အတိမတ်ပြုပြီးတော့ဥနုအနေနဲ့ဗမာနိုင်ငံတော်ဝန်ကြီးချုပ်အနေနဲ့ဗမာပြည်ရဲ့ကျင်လာဟာအမှန်တန်ကြီးမားခဲ့တဲ့အလေးစားခံရတဲ့နိုင်ငံတကာနိုင်ငံအနေနဲ့ဖြစ်ခဲ့ရတယ်။အဲဒီချိန်မှာဖက်ဆက်ပလစိုးရရဲ့ဝါရလန်းစင်ဟာမှန်ကန်တဲ့အတွက်အုပ်စုကအမေရိကန်အုပ်စုကရောရုရှားအုပ်စုကရောလေးစားခြင်းခံရတာ။ဒီနေ့အချိန်ကမှကြတော့ဗမာပြည်ရဲ့အခြေအနေကကမ္ဘာစစ်ဆင်ရေးမှအဲ့ဒါတော်တော်နှိမ့်ကျနေတဲ့အခြေအနေမျိုးမှာရောက်နေတယ်အခုတပြင်းအနောက်အုပ်စုနဲ့ပေါ့လေတပိတ်မောက်ခံရတာတို့ဘာတို့ညာတို့အကုန်လုံးပေါ့လေဆက်တွေ့ဓာမီရီတီတော့ခံနေရတယ
်လွတ်လပ်ရေးတိုက်ပွဲဝင်မျိုးချစ်ပုဂ္ဂိုလ်တူဦးဖြစ်တဲ့သခင်လှကောကတော့62နှစ်တာလွတ်လပ်ရေးခီးမှာအတူလုံးပေါ်ကြိမ်မဲ့အများစုဟာသက်ရှိချင်စာမရှိကြတော့ဘူးလို့ဆိုပါတယ်သူကဗိုလ်ချုပ်အစားတဲ့သူရဲဘော်၃ကြိမ်ဝင်နေ ਉਹ လဲအထူးသတိရမိတယ်လို့ပြောပါတယ
်လွတ်လပ်ရေးနေမှာကိုစိတ်ပြီးခမင်းရင်းနေတဲ့သူတွေကိုသွားဖေတော်ကအမရရဲလူတွေအားလည်းမရှိတော့ပါဘူးကိုနဲ့အတူတူလောက်ခဲခိုင်ခဲ့တဲ့လူတွေကိုရိုးရိုးလေးစားတဲ့သူတွေမရှိကြတော့ဘူးအခုပြန်တရီရတာပေါ့သူတို့အောင်းမေးတာပေါ့တရီရတာပေါ့အထူးသဖြင့်ကတော့ဘူကျောင်းအောင်ဆန်းတို့ပေါ့နောက်ပြီးတော့ဟုတ်ကျန်တဲ့ရဲဘော်သုံးကြိမ်တည်းရတယ်နှစ်ယောက်ပဲကျန်တော့တယ်သူတို့လည်းဟောပြတယ်ဒါခေါင်းလဲသူတို့လည်းကျေးဇူးတင်တဲ့စိတ်နဲ့တရီရတာပေါ့နောက်ပြီးတော့ခေါ်တဲ့အတူတူလောက်ခဲ့တဲ့လူတွေကတော့ဒီနေ့မှမရှိကြတဲ့လူ90ရာခိုင်နှုန်းကမရှိတော့ဘူးအဲ့တော့သူတို့အောင်းမိတာပေါ့
ဘာဘာတခင်လာကောကတော့2030ခုနှစ်ဟာတိုင်းပြည်အတွက်မျှော်လင့်ချက်တွေအများကြီးရှိတဲ့နှစ်တစ်နှစ်ပါလို့လည်းဆိုပါတယ်အမေရိကန်နိုင်ငံနဲ့ဆက်ဆံရေးပြန်လည်ထူထောင်နိုင်ခဲ့တာနောက်ပြီးတော့ဒီမိုကရေစီရွေးကောက်ပွဲတွေကျင်းပဖို့စီစဉ်နေတာစတဲ့ကိစ္စတွေကိုအကောင်းမြင်သုံးသပ်ပြောကြပါတယ်
ခုနှစ်သက်ရောက်လာတော့ကောင်းတဲ့အခြေအနေတွေပေါ်ပေါက်လာမယ်လို့ညှော်လင့်ပြီးတော့ကဝန်တာနေတာပေါ့ဒီနှစ်ထဲမှာအရင်နှစ်တွေတက်နေစားလို့ရှိရင်ပို့ပြီးတော့ကောင်းတဲ့အခြေအနေတွေပေါ်ပေါက်လာစရာလက္ခဏာတွေတွေ့မြင်နေရပါတယ်လို့ဥပမာဆိုလို့ရှိရင်ဟိုအမေရိကန်နိုင်ငံနဲ့ဆက်ဆံရေးတွေတိုးတက်လာတဲ့ပုံဖြစ်ပေါ်လာတယ်လို့နောက်ဆုံးဒီနှစ်ထဲမှာဒီမိုကရေစီရွေးကောက်ပွဲ ဖြစ်ပေါ်လာလိမ့်မယ်အခြေအနေတွေဟာအရင်တက်တည်နေစားပါဆိုပုံပြီးတော့အကောင်းဘက်ကိုနေရရနေတယ်လို့ဖြစ်တယ်လေအဲ့ဒါလေးဟာမှန်တယ်လို့ယုံကြည်တယ်တိုက်တွန်းနေတာကတော့အမျိုးသားပြန်လေပြည့်မြတ်ရေးကနေစပြီးတော့အမျိုးသားညီညွတ်ရေးရှိရောက်သွားအောင်အခုတစ်ဖက်နဲ့တစ်ဖက်ရင်းဆိုင်နေတဲ့အင်အားစုတွေဟာတစ်ဖက်ကိုတစ်ဖက်မကောင်းတဲ့အခြေအမြင်တွေရော့ကြသွားအောင်ကြိုးစားကြဖို့ကြောက်ခွေသွားအောင်ကြိုးစားကြဖို့တိုက်တွန်းနေတာပါ
ဘာဘာတခင်ချန်ထုံးကတော့လွတ်လပ်ရေးအချိန်ကာကာလမှာတိုင်းပြည်ရဲ့အခြေအနေနဲ့မွေးနေရာနေပြီးတော့ပြန်ပြီးတော့နိုင်ငံတကာတိုက်ခါရှိတဲ့အဆင့်တန်းရောက်လာဖို့ဒီတော့မှာရှိတဲ့နိုင်ငံရေးအင်အားစုအမျိုးသားအင်အားစုတွေစုပေါင်းပြီးတော့ဖြည့်ဆင်းကြဖို့လက်ရှိတိုင်းပြည်ကိုအုပ်ချုပ်နေတဲ့တပ်မတော်ခေါင်းဆောင်တွေကိုလည်းဆန္ဒပြုပါတယ်လို့အခုလိုပြောပြပါတယ
်ဒီဟာမျိုးတွေကိုပပျောက်မှသာလျှင်တိုင်းပြည်ရဲ့ဖို့ဖြိုးတိုးတဲ့ရေးကိုဆောင်ရွက်လို့ရမှာဖြစ်တဲ့အတွက်ကြောင့်လက်ရှိတပ်မတော်သူကတပ်မတော်ခေါင်းဆောင်တွေတိုက်တွန်းနေတာကတော့အခုဒီအမျိုးသားအင်အားစုကြီးတရားဖြစ်တဲ့ NLD နဲ့နော်အဲဒီကောင်တော်ဆန်းကြီးနဲ့တကွာနိုင်ငံသမားအလုံးကိုတွတ်ပြီးတော့ဒီဗမာပြည်ရဲ့တိုးတက်ရာတိုးတက်ကြောင်းဖွံ့ဖြိုးတိုးတက်မှုအတွက် NLD ကောင်တော်နဲ့တော်ဆန်းကြီးတို့ကောင်တော်နဲ့ဆလာအမျိုးသားအင်အားစုများလူမျိုးစုအင်အားစုများနဲ့အကုန်လုံးတွေ့ဆုံဆွေးနွေးပြီးတော့ဗမာပြည်ကြီးရဲ့ပြဿနာရရကိုဖြေရှင်းဖို့အချိန်ခါတော့အမှန်အကောင်းဆုံးအချိန်ခါလို့ပဲဖြစ်တယ်လို့တပ်မတော်ကောင်တော်ကြီးတွေကဒါတိပြကြမှာတယ်အများဆုံးတွေ့ဆုံဆွေးနွေးပြီးတော့ဗမာပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုကိုဆောင်ရွက်ကြပါလို့ဒါတက်မတော်ကောင်းဆောင်ညီဗိုလ်ချုပ်ဦးကြီးတန်းရှင်နဲ့ကွာဟုတ်လားအကုန်လုံးတက်မတော်ကောင်းဆောင်ညီအလုံးကိုတိုက်တွန်းပါတယ်မြစ်တဲရခံပါတယ
်အဲဒါတွေကတော့လွတ်လပ်ရေးနေ့ခါသမယမှာလွတ်လပ်ရေးတိုက်ပွဲဝင်ခဲ့သူမျိုးချစ်ပုဂ္ဂိုလ်ကြီးနှစ်ဦးရဲ့အတွေးခေါ်အယူဆတဲ့အမြင်တွေကိုလက်လှမ်းပြီးတော့စူးစိတင်ပြရတာဖြစ်ပါတယ်ခင်ဗျာ